ရှိခိုင်ပြည်နယ်ရင်းကလာသလိုဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေအဆမတန်တင်ဆောင်လာတဲ့ဆက်လက်တစည်းပင်လားပင်လယ်ဟောနီမှာဂျာရာပရင်းတွေကတိမ်းမောက်ခဲ့တဲ့အတွက်လူ90ထက်မနည်းပျောက်ဆုံးနေပြီး20သေဆုံးတယ်လို့ဘင်္ဂလားဒေ့ရှ်ရဲတို့ကတောက်ကြားနေမှာအတည်ပြုပြောဆိုရာကိုကိုးကားပြီး Reuters သတင်းမှာဖော်ပြပါတယ်။တာယာရသွားသူ10ဦးထက်မနည်းကိုလည်း Cox's Bazar ကစီယုံတစ်ခုမှာကုသပေးနေတယ်လို့ရဲအယားရှိချီလောမမကပြောပါတယ်။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုဆက်လက်စီးပြီးထွက်ပြေးလာမှာစိုးရတဲ့ရာတဦးတို့ကြောင့်ဆက်လက်တိမ်းမောက်ခဲ့ဖြစ်တယ်လို့လည်းသူကပြောပါတယ်။အသက်ရှင်ကျန်းရင်သူအဗ္ဒူဆလာမာကသူတို့ဟာနတ်မြစ်တစ်ဖက်ကမြန်မာနိုင်ငံထဲကမရီပွားရွာကနေထွက်လာခဲ့ကြတာဖြစ်ပြီးဆက်လီထဲမှာလူပေါင်း80လောက်ပါတယ်လို့ပြောပါတယ်။မြန်မာလုံခြုံရေးစခန်းတွေကို ARSA လက်နက်ကိုင်တွေဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်မြန်မာစစ်တပ်ရဲ့နည်းမျှရှင်းလင်းရေးလှုပ်ဆောင်မှုအတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူပေါင်း5သိန်းဝန်းကျင်ရှိသွားပြီလို့ကုလသမဂ္ဂကခန့်မှန်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေအရရနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှစက်တင်ဘာလ28ရက်ကြာရပြင်းနေ့ကတက္ကသိုလ်စီဝေးတစ်ခုပြုလုပ်ခဲ့ရမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေလီကတော့နှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်မှုကျူးလွန်သူတွေကိုအရေးယူဖို့မြန်မာစစ်ဘက်ကိုလက်နက်ခဲယံရောင်းချတာတွေကိုရပ်ထားဖို့တောင်းဆိုသွားပါတယ်။တခါမြန်မာစစ်တပ်ကိုပြစ်ဒဏ်ချဖို့အမေရိကန်ပြည်ထောင်စုကပထမဆုံးအကြိမ်တောင်းဆိုသွားတာလည်းဖြစ်ပါတယ်။